ဟောမုစ်ရေလက်ချကဖျက်ဆီးမဲ့ဗြိတိရှ်အရင်နဲ့တင်မောရစင်းကိုအီရန်တင်မောတွေကြားပြတ်ဟန်ထားဖို့ကြိုးပမ်းခဲ့တဲ့အကြောင်းဗြိတိန်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။အနောက်ရှေ့ပေးခဲ့တဲ့အီရန်တင်မော၃စင်းကတော့ဗြိတိရှ်စစ်တင်မောရစင်းကသတိပေးခဲ့ပြီးတဲ့နောက်လက်လျှော့သွားခဲ့တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အီရန်တော်လိုင်းပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိန်နိုင်ငံရဲ့ဆွဆွဲချက်ကိုငြင်းဆန်ခဲ့တာပါ။အီရန်ဆိုရအာဘော fast train ဌာနကတော့ကင်းလယ်တင်မောတွေပုံမှန်တာဝန်ယူခဲ့တာဖြစ်ပြီးပြည်ပကတင်မောတွေထူးသဖြင့်ဗြိတိန်သမားတွေနဲ့ပြဿနာတစုံတရာမရှိခဲ့ကြောင်းလည်းဖော်ပြခဲ့ပါတယ်။နိုင်ငံတကာကပိတ်ဆို့တံခါးမှုတွေကိုချိုးဖောက်ပြီးစီးပွားနိုင်ငံကိုရင်းနှံတင်ပို့ဖို့ကြိုးပမ်းတယ်လို့မတင်ကားတဲ့အီရန်ရင်းနှံတဲ့သမားတစ်စင်းကိုပြီးခဲ့တဲ့သတင်းပတ်ထဲဖမ်းဆီးခဲ့တဲ့အပေါ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးဗြိတိန်နိုင်ငံကိုအီရန်သမ္မတဟာဆန်ရူဟာနီကမနေ့ကတော့ပဲသတိပေးခဲ့ပေမဲ့ဘလို့ကျူးဆက်မျိုးလဲဆိုတာကိုတော့တိတိကျကျမပြောပါဘူး။အီရန်ဒေါ်လာကြီးပြည်ဆောင်တဲ့ဒုတိယတမ်းမှုရေတပ်ဒုဗိုလ်ချုပ်ကြီးအလီဖာရာဗီကတော့တင်မောကိုဖမ်းဆီးမှုဟာအမေရိကန်နဲ့ဗြိတိန်တို့ရဲ့မိုက်မဲတဲ့လုပ်ရည်ဖြစ်နေပြောဆိုခဲ့ပါတယ်။ဒေသတွင်းလူညွန့်ရေးကိုထိပါးစီမဲ့လုပ်ရည်တွေကိုအဆုံးသတ်ဖို့ဆိုပြီးအီရန်ပေါ်အမြင့်ဆုံးပြားပေးမဲ့မူဝါဒအရအမေရိကန်ကပိတ်ဆို့တံခတ်မှုတွေကိုတုံ့ပြန်ချမှတ်ခဲ့တယ်လို့ရင်းနှံတင်ပို့မှုတွေကိုပိတ်ပင်ခဲ့ရတာဆက်လို့ပါရှန်ပင်လယ်ကွေ့ဒေသမှာအမေရိကန်နဲ့မဟာမိတ်တွေနဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေကြီးထွားလာနေတာပါ။ဗြိတိန်ကာဝေးရေးဝန်ကြီးကလည်းဒီကနေ့ပြည်ရပေါ်စိုးရိမ်တဲ့အကြောင်းနဲ့တင်းမာမှုတွေရောပေါင်းအောင်ကြိုးပမ်းမှုလည်းအီရန်နိုင်ငံကိုတိုက်တွန်းခဲ့ပါတယ်။